ရခိုင်ပြည်နယ်မှာနိုင်ငံသားစီစီရေးကဗျာထုတ်ပေးတဲ့လုပ်ငန်းတွေကိုနိုင်ငံတော်အဆင့်စီမံကိန်းတွေထားပြီးဆောင်ရွက်တော်မှာမဟုတ်ဘူးလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါကြောင့်ယာယီနိုင်ငံသားမှတ်ပုံတင်ကန်ဆောင်ထားသူတွေအနေနဲ့လူဝင်မှုကြီးကြပ်ရေးမှာပဲပုံမှန်လုပ်ငန်းစဉ်တွေနဲ့သာရှောက်ထားကြရတော့မှာပါ။ဒီကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကြားမှာလည်းတုံ့တက်မှုအမျိုးမျိုးရှိနေကြပါရယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ဒီကိစ္စနဲ့အတွင်းကမွတ်စလင်လူနည်းစုတွေတော်တော်များများရှိတဲ့မြို့မြို့နယ်တွေမှာနိုင်ငံတော်စစ်နဲ့စစ်သက်စီမံဆောင်ရွက်နေတဲ့နိုင်ငံသားစီစီရေးကပ်ပြားထုတ်ပေးမှုစီစဉ်တွေမအောင်မြင်တာကြောင့်ရပ်ဆိုင်းလိုက်ပြီးတော့ဒီလိုစီမံကိန်းတွေကိုခြားမြို့နယ်တွေမှာလည်းဆက်လက်ဆောင်ရွက်တော့မှာမဟုတ်ဘူးလို့ဒီကိစ္စနဲ့ဝန်ကြီးချုပ်ဗိုလ်ချုပ်မောင်က VOA ကိုပြောပါတယ
်။ဒါတော့အခုကျွန်တော်တို့မနေ့ကမြေပေါ်ပိုင်းလော့ project အနေနဲ့လုပ်တယ်။ဒီနေ့ကျတော့ပိုင်းလော့ project အနေနဲ့မတော်တော့မလဲတနင်္ဂနွေလုံးမှာလုပ်တဲ့ verification အနေနဲ့ပဲသွားမယ်ဆိုတော့အခုကျွန်တော်တို့ဒီဒီခိုင်ဒီနယ်မှာလည်းတနေ့တနေ့ကတော့ပါဝင်ပေါ့ဟိုဒီ6တော်တွေကျွန်တော်တောင်းပြီးတော့မှရတဲ့6တော်တွေကိုကျွန်တော်စစ်ပြီးရင်တော့တနေ့ကတော့တနေ့ကလုံးကိုကောက်တဲ့အတိုင်းကိုပဲအခုပြည်နယ်တပြည်နယ်လုံးမှာလည်းဒီ6တော်ကိုအခုလက်ခံပြီးရင်တော့ဒါပြီးရင်တော့စစ်တာကိုတော့တနေ့ကလုံးအတိုင်းတာနဲ့ပဲဒါအရင်လိုပုံမှန်စစ်သွားမယ်ဟိုလို find out project အနေနဲ့မသွားတော့ဘူးပေါ့နော်
ဘာဖြစ်လို့များဒီရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားစီစီကပ်ပြားထုတ်ပေးတဲ့စီမံကိန်းတွေကိုဆက်ပြီးတော့မဆောင်ရွက်ပေးတော့လဲခင်ဗျ။အ
ဲဒါကတော့ဒီမှာလည်းအခုကျွန်တော်တို့ကဒီရခိုင်ပြည်နယ်ကိစ္စကလည်းရှုပ်ထွေးပါလေဒီရှုပ်ထွေးနေဆိုတာကဒီ verification အခုလုပ်မယ်ဆိုပြန်တော့လဲအဲဒီကကျွန်တော်တို့မရှိတဲ့အသုံးအနှုန်းနာမည်တွေနဲ့ပြောဆိုပြီးတော့မှဆိုတော့ verification ကလည်းလို့ရဟို progress တွေမရဘူးဖြစ်နေတာပေါ့နော်။ဆိုတော့ဒီပါတဲ့ဟိုသမယိုးကျကိစ္စတွေမဟုတ်ဘဲနဲ့ဖြစ်နေတဲ့အခါကျတော့အဲလောက်ရခင်ရတဲ့ခါကြီးတော်တော်လေးတော့ဟိုအခက်အခဲရှိပါလေဗျ
။ဘွိုက်ကန်လို့ခေါ်တဲ့ယာယီနိုင်ငံသားကက်ရှိတဲ့သူတွေကနေအမျိုးသားမှတ်ပုံတင်ရှော့လို့တဲ့သူတွေအတွက်မြေပုံမြင့်နယ်အတွင်းမှာပဲပြီးခဲ့တဲ့2014ခုနှစ်အတွင်းကစီမံကိန်းချပြီးတော့ဆောင်ရွက်ပေးခဲ့တာပါ။မြေပုံကအစီအစဉ်အောင်မြင်တဲ့ဆိုရင်ရခိုင်ပြည်နယ်တွေကချားမြင့်နယ်တွေဖြစ်တဲ့စစ်တွေဘူးတိတော်မောင်းတော်မျိုးတွေမှာလည်းစီမံကိန်းတွေချပြီးတော့ဆောင်ရွက်ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့အခုခါမှာတော့မွတ်စလင်လူနည်းစုတွေအတွက်ဒီလိုနိုင်ငံသားစီစီကပ်ပြားထုတ်ပေးတာတွေတည်တံ့စီမံကိန်းချပြီးတော့မလုပ်ဆောင်တဲ့ပုံမှာရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကတော့အခုလိုရှုမြင်ပါတယ်
။ဘာသာချနေတယ်ဆိုတဲ့ပုံစံမျိုးရှိလို့ဒီနေ့ဖြစ်ပြီးနော်အဲ့ဒီဒေသမှာစစ်တွေလို့ပါဆိုတဲ့တင်းကျော်ရှိရယ်မောင်းတော်မှာလည်းရှိရယ်ဘူးရောင်မှာလည်းရှိရယ်အဲ့လိုအစုခေရှိတဲ့နေရာတွေမှာတောင်မှနော်ကျွန်တော်တို့ဒီ96ရောက်ပဲဖြောက်ထားတယ်ဆိုတော့ဟောဒါဟာသူတို့နိုင်ငံလုံးအတိုင်းအတာနဲ့ဘယ်လောက်ပဲဆင်းပြေးပါစေဒီလူတွေကတော့ဖိုက်ကကိုကင်ထားတဲ့လူတွေကတော့လာလျှောက်တော့မှမဟုတ်ဘူးအခုဆိုရင်ဖိုက်ကနဲ့လည်းသူတို့နိုင်ငံသားအခွင့်အရေးရထားပြီဆိုတော့အဲဒါပြီးပို့ပြီးတော့ကျွန်တော်ဒီနိုင်ငံသားစီစီလုံလန်းစီဟာဟာလားကြက်ကြဲနဲ့နောက်ဆုံးမှာတော့ဒီလိုပဲအဆုံးသတ်ဖို့ကျွန်တော်မြင်ပါတယ်ခင်ဗျာနော
်ဒါပေမဲ့တစ်ဖက်မှာတော့မွတ်စလင်ဘာသာဝင်ဘူးတိတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရွှေမောင်ရဲ့အမြင်ကလည်းအခုလိုရှိပါတယ
်အဲကျွန်တော်က project ပဲလို့ဖြတ်လိုက်တယ်ပြောဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့ဒီမှာရှိနေတယ်နော်ဒီယာယီတက်တကယ်လည်းမကန်ဆောင်ထားတဲ့လူတွေရဲ့ကျွန်တော် generation ကိုကြည့်ရမယ်ဗျအရင်တော့အမျိုးသားမှတ်ပုံတက်ကန်ဆောင်ထားတဲ့လူတွေသူတို့ရဲ့မိဘတွေဘိုးဘွားတွေရှိမယ်ဆိုရင်အဲ့ဒါတွေကိုကျွန်တော်နိုင်နှစ်ပုံစံနဲ့ရှောက်စေပြီးတော့မှပုံမှန်နိုင်ငံသားစီစီကပ်ပြားတွေကျွန်တော်ကဒါထုတ်ပေးမယ်ဆိုရင်တော့အချိန်တိုပြန်မှလည်းကြီးဝနိုင်တယ်ကျွန်တော်ဒီပြဿနာလည်းပြင်လည်သွားနိုင်တယ်ဗျ
2014ခုနှစ်အတွင်းကမြေပုံမြို့နယ်တင်းမှာနိုင်ငံသားစီစီကပ်ပြားထုတ်ပေးရေးစတဲ့စီမံကိန်းအရာယာယီတက်တဲ့ကလက်မှတ်ရှိတဲ့လူ20ကိုနိုင်ငံသားစီစီကပ်ပြားတွေထုတ်ပေးခဲ့ပါတယ်နိုင်ငံသားစီစီကပ်ရဖို့အခွင့်အရေးရှိတဲ့လူ200လောက်ကိုလည်းယာယီတက်တဲ့ကလက်မှတ် white cap တွေကိုလည်းထုတ်ပေးခဲ့ပါတယ်ဒီစီမံကိန်းကိုဒေသခံရခိုင်လူမျိုးတွေတော်များများကအပြင်းထန်ကန့်ကွက်ခဲ့ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့ကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မောင်ဒီအစီအစဉ်အတွက်ရောက်ရှိလာခြင်းပါပဲအေဒီကားတွေပိတ်ပြီးတော့ဆန္ဒပြတဲ့အထိပြင်းထန်မှုတွေရှိခဲ့ပါတယ်လက်တလုံးမှာလည်း2008ပွဲစည်းပုံပြင်ဆင်ရေးအတွက်ဆန္ဒခံယူဝဲလုပ်တဲ့အချိန်မှာမဲပေးဖို့အတွက်ရည်တတိကံလက်မှတ်ကန်ဆောင်သူတွေအထူးသဖြင့်တော့ဝှက်ကက်ကန်ဆောင်သူတွေအများဆုံးရှိတဲ့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေမဲပေးခွင့်ပေးလိုက်တဲ့အပေါ်မှာလည်းကန့်ကွက်မှုတွေရှိနေပြီးတော့အငင်းပွားမှုတွေလည်းဒီနေ့ထိရှိနေတာပါ